မြန်မာနိုင်ငံရဲ့အကြအတဲတွေကိုကူညီဖြည့်ရှင်မှုအတွက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကရွေးချယ်ထားတဲ့ဘရူနိုင်းနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအဲရဝန်ယူဆော့ဖ်ကိုမြန်မာအရေးအာဆီယံအထူးကိုယ်စားလှယ်အဖြစ်မြန်မာစစ်ကောင်စီကဩဂုတ်လ၄ရက်နေ့မှာသဘောတူလက်ခံလိုက်ပါပြီ။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတွင်းကအကြမ်းဖက်မှုအခြေအနေတွေအဆုံးသတ်နိုင်ရေးအာဏာသိမ်းစစ်ကောင်ဆောင်တဲ့အတိုက်ခံတွေကြားတွေ့ဆုံဆွေးနွေးမှုတွေလမ်းပွင့်သွားအောင်လို့အာဆီယံကကမကထလို့ဆောင်ရွက်နေတာပါ။ဒီအတွက်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တူထားဖို့အာဆီယံအစည်းအဝေးကဆုံးဖြတ်ခဲ့သလိုဒီကိုယ်စားလှယ်နေရာအတွက်ထိုင်း၊အင်ဒိုနီးရှားနဲ့ဘရူနိုင်းနိုင်ငံကတန်တမာတွေကိုအသီးသီးအဆိုပြုခဲ့ကြပါတယ်။အခုနောက်ဆုံးဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးယိုဆော့ဖ်ကိုအာဆီယံကရွေးချယ်ထားပြီးတဲ့နောက်အခုဒီကနေ့မှာတော့မြန်မာစစ်ကောင်စီကပါလက်ခံသဘောတူလိုက်တာပါ။လူသားချင်းစာနာကူညီမှုလုပ်ငန်းတွေကိုလည်းအထူးကိုယ်စားလှယ်ကကြီးကြပ်သွားမယ်လို့အာဆီယံအသင်းရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပေမဲ့အသေးစိတ်ကိုတော့မပြောထားပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကြုံလာရတဲ့အကြမ်းဖက်မှုတွေရပ်တန့်နိုင်ဖို့အတွက်အထူးကိုယ်စားလှယ်ခန့်အရေးအပအဝင်အချက်၅ချက်ပါပုံသဘောတူညီချက်တရက်ကိုအာဆီယံအဖွဲ့ကချမှတ်ခဲ့တာရဲ့တရားကျော်လာခဲ့ပေမဲ့တိုးတက်မှုတစုံတရာမရှိတဲ့အပေါ်နိုင်ငံတကာကဖိအားတိုးပေးလာချိန်မှာမစ္စတာယူဆော့ဖ်ကိုအထူးကိုယ်စားလှယ်အဖြစ်အတည်ပြုခန့်အပ်လိုက်တာပါပြခဲ့တဲ့ဧပြီလကအင်ဒိုနီးရှားနိုင်ငံချက်ကတာမြို့မှာကျင်းပခဲ့တဲ့မြမအရေးအာဆီယံအထူးဆွေးနွေးပွဲမှာအကြမ်းဖက်မှုတွေချက်ချင်းရပ်ရည်လူသားချင်းစာနာမှုအကူအညီတွေပေးအပ်ရင်းနဲ့အာဆီယံအထူးကိုယ်စားလှယ်တူခန္ဓာရဲ့အပအဝင်ဘုံသဘောတူညီချက်900ခုအထိပြုထားတာဖြစ်ပါတယ်။အဲဒီဆုံးမြတ်ချက်ထဲမှာပဲအထူးကိုယ်စားလှယ်အနေနဲ့မြန်မာပဋိပက္ခအတွင်းကသက်ဆိုင်သူအလုံးကိုတွေးဆဆွေးနွေးမှုတွေလုပ်မယ်လို့ဖော်ပြထားရမှာဖန်ဆီးခံရတဲ့မြန်မာဒီမိုကရေစီကောင်ဆောင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရမရဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါပေမဲ့လည်းအာဆီယံအထူးကိုယ်စားလှယ်ကိုအာဆီယံမူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်သွားပါမယ်လို့တော့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူ့မိန့်ခွန်းထဲမှာပြောဆိုထားပါတယ်။